မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဂျူလာမျိုးပါရှင်။ RFA ကိုအနေနဲ့ရရက်ကနေပေးပို့လာတဲ့စာရီတွေကအခုပထမဆုံးလုံခြုံရေးအရာအမည်မဖော်လို့သူမန္တလေးဒေသခံတအူးရဲ့စာကိုတင်ပြပေးပါမယ်။စာထဲမှာတော့မင်္ဂလာပါ RFA ခင်ဗျာ။မန္တလေးတိုင်းမြစ်သားမြို့နယ်ဘက်ကရွာတရွာမှာစစ်တပ်နဲ့နှီးဆက်တဲ့ပါတီကြီးတစ်ခုကိုထောက်ခံသူတွေဟာစစ်ကောင်စီတပ်နဲ့ပေါင်းပြီးNLD ပါတီထောက်ခံသူတွေရဲ့အိမ်တွေကိုလိုက်ပြခိုင်းပြီးတော့ဖမ်းခိုင်းတာတွေမြို့နယ်ရဲစခန်းခေါ်သွားပြီးငွေတောင်းတာတွေလုပ်နေပါတယ်ဆိုပြီးရေးသားပေးပို့လာတာပါ။အဲ့ဒီရွာမှာအာဏာသိမ်းပြီးဂါဇာကဆန္ဒပြတာတွေရှိခဲ့ပေမဲ့အခုနောက်ပိုင်းဆန္ဒပြတာလုံးဝမရှိတော့ဘဲရွာသူရွာသားတွေကလည်းလေယာစိုက်ပျိုးရေးကိုပဲပုံမှန်လုပ်နေကြတာပါတဲ့။ဒါကိုဒီလိုတွေဖမ်းနေတာကြောင့်အဲ့ဒီရွာက NLD ထောက်ခံသူလူကြီးတချို့ဆိုရင်ကိုအိမ်မှာကိုမနေရကြတော့ပဲနေရောညပါဘယ်အချိန်လာဖမ်းမလဲဆိုတဲ့ကြောက်စိတ်တွေနဲ့နေနေရပါတယ်။ညဆိုလဲကိုအိမ်မှာကိုမအေးရဲပဲရွာထဲမှာရှိတဲ့တခြားအိမ်တွေမှာတိတ်တဆိတ်သွားအေးရတာတွေတခါတလေညဘက်တော်ရဲသွားအေးရတာတွေကိုရွာနီးချင်းဖြစ်တာမို့နေစဉ်နဲ့အမျှစိတ်မကောင်းစွာကြားသိနေရပါတယ်တဲ့။ရွာဘက်မှာဖုန်းလိုင်းသိပ်မကောင်းလို့ရေဒီယိုကလွှင့်တဲ့ RFA သတင်းလောက်ပဲနားထောင်ရတာပါ။ဒါတောင်သတင်းကိုလွတ်လွတ်လပ်လပ်နားထောင်လို့မရပါဘူးတဲ့။ပြီးတော့အဲ့ဒီပါတီကြီးကိုထောက်ခံသူလူကြီးတချို့က NLD ကိုထောက်ခံတဲ့ရွာသူရွာသားတွေကိုအချိန်မရွေးစစ်တပ်ကိုခေါ်ပြီးဖမ်းခိုင်းလို့ရတယ်ဆိုပြီးတော့ချင်းချောက်တာတွေရှိနေပါတယ်တဲ့။ဒါတွေကြောင့်ရွာသူရွာသားတွေနေတိုင်းကြောက်ကြောက်လန့်လန့်နဲ့နေနေရပါတယ်။ဘယ်အတိုင်းရမှန်းလဲမသိတာကြောင့် RFA ရဲ့ပေးစာပြန်စာအစီအစဉ်ကနေသတင်းပေးတိုင်ကြားလိုက်ပါတယ်လို့ရေးသားပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်လုပ်နိုင်ပါတယ
်။အခုနောက်ထပ်စာတစ်စောင်ကတော့ထိုင်းနိုင်ငံမဲဆောက်ကနေ RFA ပေးစာပြန်စာကဏ္ဍကိုအီးမေးလ်ကနေတဆင့်ဆက်သွယ်ပေးပို့လာတာပါ။ CDM တစ်တော့ရဲတပ်ဖွဲ့ဝင်တဦးနဲ့သူ့ရဲ့တငယ်ချင်းဖြစ်သူတို့နှစ်ဦးမဲဆောက်မှာလက်ရှိကြုံနေရတဲ့အခက်အခဲတွေကိုပြောပြလာတာပါ။သူတို့နှစ်ဦးမဲဆောက်ကိုရောက်တာ9လနီးပါးရှိပါပြီ။အခုစားဖို့နဲ့နေဖို့ဒုက္ခရောက်နေလို့ပါတဲ့။ထိုင်းနိုင်ငံက UN ဒုက္ခသည်စခန်းကိုဆက်သွယ်အကူအညီတောင်းတော့လဲ passport ပါမှဒုက္ခသည်လျှောက်လို့ရမယ်ပြောပါတယ်တဲ့။သူတို့နှစ်ဦးကထွက်ပြေးလာရတာကြောင့်မှတ်ပုံတင်မဲ့ပါလာပါတယ်။ passport မရှိပါဘူး။စားဖို့နေဖို့အတွက်လက်ထဲမှာလည်းဘာမှမရှိတော့ပါဘူးတဲ့။အခုခရီးရန်အသင်းတော်တစ်ခုကကြွေးတာကိုစားနေရပြီးမြန်မာပြည်ကအသိမိတ်ဆွေတငယ်ချင်းတွေစီကချီလို့ငါလို့ရသလောက်နဲ့အိမ်ငါနေနေရပါတယ်။ဒီခက်ခဲတွေကို RFA ကနေတဆင့်တင်ပြကြင်ပါတယ်ဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်
။ RFA ကိုစာရေးပြီးပေးပို့ခြင်းလဲဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
။အခုဆက်ပြီး6မြို့ကပေးပို့လာတဲ့စာတစ်စောင်ကိုပြောပြပေးပါမယ်။စာထဲမှာတော့ချောင်းမြို့မှာလက်ရှိကြုံနေရတဲ့အခက်အခဲအကျက်အတဲတွေကိုရင်ဖွင့်ထားတာပါကျွန်တော်တို့ချောင်းမှာလည်းဖိနှိပ်မှုတွေများနေပါတယ်ပြည်သူတွေအလောက်အကိုင်းစားဝတ်နေရေးကြက်တဲနေချိန်မှာမာရှယ်လော့တွေထုတ်မနက်၄နာရီကနေ10နာရီညနေ5နာရီကနေ8နာရီအဲ့လိုတွေအမိန့်တွေထုတ်ပြီးလို့တောကဈေးကားတွေပြန်လာရင်လဲ5မိနစ်နောက်ကျရင်စင်ပြီးလမ်းလျှောက်ခိုင်းဆိုင်ကယ်သမားဆိုလည်းစင်ပြီးလမ်းလျှောက်ခိုင်းဒီကြားတဲ့သူတို့စိတ်တိုင်းမကြရင်အယိုက်ခံရပါသေးတယ်တဲ့ပြီးတော့လဲနေဘက်ကအုပ်ချုပ်ရေးမှုတွေကကိုဗစ်ကာကွယ်ဆေးကိုသူတို့ကိုမယုံလို့ဘယ်သူမှမထိုးကြတာကိုမထိုးလို့ဆေးလက်မှတ်မပါရင်မြို့ပေါ်မသွားရဘူးဆိုပြီးမရမကထိုးခိုင်းနေပြန်ပါတယ်တဲ့ကျွန်တော်တို့ပြည်သူတွေမှာဘာလို့ရမယ်မန်းကိုမသိတော့ပါဘူးဗျာသူတို့ကိုကြောက်နေရတာဆိုပြီးရင်ဖွင့်ရေးသားပေးပို့လာတာပါရှင် RFA ကို Viber ကနေတဆင့်ပေးပို့လာတဲ့နောက်ထပ်စာတစ်စောင်ကတော့ရန်ကုန်ကပါစာထဲမှာရေးထားတာက RFA ပေးစာပြန်စာမင်္ဂလာပါကျွန်တော်ကရန်ကုန်တိုင်းမြောက်ဒဂုံမှာနေတာပါကျွန်တော်တို့ရက်ွက်ထဲမှာတမိုးကြီးပစ္စည်းတွေအများတန်းအခိုးခံနေရပါတယ်တဲ့အခိုးခံရရင်လည်းဘဲမှတိုင်လို့မရပါဘူးကျွန်တော်အခိုးခံရတာလျှက်စစ်စပိန်းနှစ်စီးရှိပါပြီကျွန်တော်လည်းတရက်လုံးမှတရက်စားရတဲ့အလုပ်သမားပါကျွန်တော်လိုမဖြစ်အောင် RFA ကနေသတိပေးစီချင်တာပါဆိုပြီးတော့ပေးပို့လာတာပါရှင်အခုနောက်ဆုံးစာတစ်စောင်ကတော့လှိုင်သာယာကပါလှိုင်သာယာမြို့နယ်ကရက်ွက်တစ်ခုမှာယာအိမ်မှုနဲ့ဆဲအိမ်မှုတွေကအဲဇယင်းလာတိုင်းတဲ့သူတွေကိုငွေကျပ်1000စီပေးရမယ်ဆိုပြီးတော့အတင်းအကျပ်တောင်းနေပါတယ်တဲ့။နောက်ပြီးပြည်သူတွေကိုအကြောင်းပြချက်မရှိဘဲညတကောင်ကြီးဖမ်းဆီးပြီးတော့ ငွေနဲ့လာရွေးခိုင်းနေပါတယ်တဲ့အဲ့ဒီအတွက်တောင်ငွေတထောင်မပေးနိုင်တာဖမ်းသွားတဲ့သူအတွက်ဘယ်ကငွေနဲ့သွားရွေးရမှာလဲဗျာအခုလိုရင်ဖွင့်စရာတွေကိုချပြခွင့်ပေးတဲ့RF အဖွဲ့သားတွေအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ဆိုပြီးရေးသားပေးပို့လာတာပါဟုတ်ကဲ့ပါအခုလိုစာရေးပေးပို့ပြီးရင်ဖွင့်ကြတာကိုလည်း RF ကကျေးဇူးတင်ပါတယ်လို့ပြောပြရစီရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲညှနာပါအောင်မယ် RF ရဲ့ပေးစာပြန်စာကဏ္ဍကိုစာရေးဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်အချင်းချင်းနဲ့အတူ RF Burmese Facebook Messenger နဲ့ email ကပဲဖြစ်ဖြစ် RF ရဲ့ Viber နဲ့ Signal ဖုန်းနံပါတ်2392235418ကဖြစ်ဖြစ်ဆက်သွယ်ပြီးပို့နိုင်ပါတယ်ရှင် RFE ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFE ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားကြပါဦးရှင်